အမေရိကန်အစိုးရလုပ်ငန်းတွေရန်နာထားရတာကိုအဆုံးသတ်ရေးဒီကနေ့တနင်္လာနေ့နေကင်းပိုင်းမှာမဲခွဲဖို့အထက်လွှတ်တော်အများစုခေါင်းဆောင်မစ်မက်ကန်နဲကစီစဉ်ထားပါတယ်အစိုးရအသုံးစရိတ်ကိုအ ਨੇ ဆုံးနောက်သတင်းသုံးပတ်ပေးရေးအပေါ်လွှတ်တော်အမှတ်တွေမဲခွဲကြမှာပါအစိုးရလုပ်ငန်းတွေရပ်ဆိုင်းရတဲ့အထိဖြစ်စေခဲ့တဲ့လွင်မှုကြီးကြပ်ရေးကိစ္စပြေလည်နိုင်မဲ့နီးလန်းရလာရေးပါတီကြီးနှစ်ရက်တို့ကလွှတ်တော်ခေါင်းဆောင်တွေရောလွှတ်တော်အမတ်တွေပါမနစ်တနင်္ဂနွေနေ့ကတနေ့ကုန်တွေ့ဆုံဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။ဘယ်အတိုင်းတာအထိတိုးတက်မှုရှိသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မနစ်တနင်္ဂနွေနေ့အစောပိုင်းမှာတော့မိန်းပြည်နယ်ကိုစားပြု Republican အမတ် Susan Collins ကသူမရဲ့လုပ်ဖို့ကင်ဘက်22ဦးပါအဖွဲ့ကတော့ထွက်ပေါက်တစ်ခုရာရေးဆောင်ရွက်ဖို့ဆုံးဖြတ်ထားတယ်လို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ပြည်ထောင်စုအစိုးရအသုံးစရိတ်ကိုအောက်လွှတ်တော်ဘက်ကပြီးခဲ့တဲ့သတင်းဘက်ကုံပိုင်းမှာအတည်ပြုပေးခဲ့တာပါ။ဒါပေမဲ့လည်းအထက်လွှတ်တော်ဒီမိုကရက်တီဘက်ကအမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိလာကြတဲ့ Dreamers Day လို့ခေါ်တဲ့လူငယ်တွေကိုဌာနေပြန်ပို့မယ်အရေးကနေကာကွယ်ပေးဖို့တောင်းဆိုနေကြပြီးအစိုးရအသုံးစရိတ်အတည်ပြုပေးရေးကိုအခုချိန်ထိညှင်းပယ်ထားပါတယ်။Republican တွေဘက်ကလည်းအစိုးရလုပ်ငန်းတွေပြန်လဲလဲပတ်မှုမရှိမချင်းလွင့်မှုကြီးကြပ်ရေးကိုမဆွေးနွေးဘူးလို့ပြောကြပါတယ်။အစိုးရအနေနဲ့အသုံးစရိတ်သုံးခွင့်အခွင့်အာဏာမရှိတာကြောင့်မဖြစ်မနေလုပ်ငန်းတချို့ကလွဲလို့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားရမှုအပေါ်တစ်ဖက်နဲ့တစ်ဖက်အပြစ်ဖို့နေကြပါတယ်ရှင်။